Telegram internet ဆက်သွယ်လူမှုကွန်ရက်တည်ထောင်သူလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ရုရှားပြင်သစ်ဂရေးရွယ်တည်းပါဗက်ဒူရော့ဖ်ကိုပါရီမျိုးစုံကဗိုလ်ရဲလေစိမ့်မှာမနေ့နောက်ပိုင်းကပဲဖမ်းဆီးလိုက်တယ်လို့အမည်မပေါ်လိုတဲ့နှီးဆက်သူတွေကိုကိုကာပီ TF1 နဲ့ BF1 ရုံးပြင်သစ်ရုံးတန်ထဏတွေကပေါ်ပြကြပါတယ်။ကိုပိုင်ချဲလျင်နဲ့ခီးသွားနေတဲ့ဒူရော့ဖ်ကိုပြင်သစ်ရဲတပ်ဖွဲ့ရဲ့ကနဦးစုံစမ်းစစ်ဆေးမှုတစ်ခုအတွက်ဖမ်းဝရမ်းနဲ့ထိန်းသိမ်းတာလို့လည်း TF1 သတင်းဌာန website မှာပေါ်ပြခဲ့တာပါ။သူကိုအစောဆုံးဒီနေ့မှာတရားစွဲအရေးယူနိုင်ရည်ရှိတယ်လို့လည်းပြင်သစ်သတင်းတွေမှာပေါ်ပြနေပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့တက်လော Telegram company ကရောပြင်သစ်အာဏာပိုင်တွေကပါတရားဝင်ပြောတာတော့မရှိသေးပါဘူး။အထုံးပြုသူတန်းတထောင်နီးပါးရှိတဲ့ Telegram လူမှုကွန်ရက်ဟာရုရှား Ukraine နဲ့တချင်ကဆိုဗီယက်ယူနီယံလက်အောက်ကကွဲထွက်လာတဲ့နိုင်ငံတွေမှာအသုံးများပါတယ်။ Facebook, YouTube, WhatsApp, Instagram, TikTok နဲ့ WeChat စတဲ့လူမှုကွန်ရက်တွေပြင်တော့ Telegram ကိုအသုံးများရပါတယ်ခင်ဗျာ။